မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်သတင်းစာဆရာဒန်နီဖန်စတာရဲ့အမှုစစ်ဆေးတဲ့အခါမှာတရားလိုဘက်ကတင်သွင်းတဲ့အချက်လက်မှာသူတကယ်အလုပ်လုပ်နေတဲ့နေရာနဲ့လွဲနေတယ်လို့သူ့ရဲ့ရှင်တွေက AP သတင်းဌာနကိုပြောပါတယ်ဒန်နီဖန်စတာကိုမြန်မာနိုင်ငံသတင်းဌာနနဲ့ဆက်ဆက်ပြီးဖမ်းဆီးတရားစွဲဆိုထားတာပါမြန်မာနိုင်ငံသတင်းဌာနရဲ့လုပ်ငန်းလိုင်စင်ကိုအာဏာသိမ်းပြီးတဲ့နောက်ရုပ်သိမ်းခဲ့ကြောင်းမြန်မာနိုင်ငံရဲ့ Editor ဆေးမှာ Fencer နာမည်ပါရှိကြောင်းလိုင်စင်တက်တန်းဟာ2015ကနေ2025အထိဖြစ်ကြောင်းပြည်ချိုင်းဝန်ကြီးဌာနရဲ့စာမပါရှိတယ်လို့ရဲအရာရှိတွေအပါအဝင်တရားလိုပြတက်တည်တွေကတောက်ကြနေမှာထွက်ဆိုခဲ့တယ်လို့ AP သတင်းကဆိုပါတယ်ဒါပေမဲ့လည်းသတင်းနောက်ဒန်နီဖက်စတာဖမ်းဆီးခံရချိန်မှာသူဟာအဲ့ဒီမြန်မာနောက်သတင်းမှာမလောက်ကြိုက်တော့ဘူးလို့သူ့ရှေ့နေတွေဘက်ကပြန်လျှောက်ထားကြပါတယ်တကယ်တော့ဖက်စတာဖမ်းဆီးခံရချိန်မှာ Frontier မြန်မာကိုစီမံခန့်ခွဲမှုအက်ဒီတာအဖြစ်ပြောင်းရွှေ့လှုပ်လှုပ်ခဲ့တာ9လထက်မနည်းရှိခဲ့ပါပြီFrontier မြန်မာဟာ online သတင်းဌာနဖြစ်ပြီးရန်ကုန်မှာအခြေစိုက်ပါတယ်။သတင်းအမှားတွေနဲ့စူပူမှုဖြစ်စေတဲ့သတင်းတွေကိုဖျက်ချတဲ့ဆွဆွဲချက်နဲ့သူ့ကိုတရားစွဲဆိုခဲ့တာဖြစ်ပါတယ်။အပြစ်ရှိတယ်လို့ဆုံးဖြတ်ရေးထောင်ထံ၃နှစ်တင့်နိုင်ပါတယ်။တရားမဝင်အဖွဲ့အစည်းနဲ့ဆက်သွယ်တာကိုတားမြစ်တဲ့မတရားသည့်ဥပဒေနဲ့လည်းစွဲဆိုထားပြန်သေးတာမို့ဒီမှုနဲ့လည်းထောင်ထံ၂နှစ်ကနေ၃နှစ်ထိချနိုင်ပါတယ်။ဒါအပြင်6လကနေ9နှစ်ထိအပြစ်ပေးနိုင်တဲ့ဗီဇာအမှုပါဒီအပတ်မှာထပ်ဆွဲဆိုထားပြပါတယ်